တရုတ်နိုင်ငံမှာမျက်ဖျားယောဂါဖြစ်ပေါ်မှုမရှိတာ၄နှစ်ထဲကျောင်းလာခဲ့တဲ့နောက်တရုတ်နိုင်ငံကိုမျက်ဖျားချင်းဆင်တဲ့နိုင်ငံဖြစ်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်
။ The certification of a malaria free China is a very strong message of I believe of optimism.
တရုတ်နိုင်ငံကိုမျက်ဖျားချင်းဆင်တဲ့နိုင်ငံဖြစ်နေအခုလိုသတ်မှတ်ပေးလိုက်တာဟာကမ္ဘာ့တစ်ဖက်မျက်ဖျားတိုက်ခိုက်ရေးလုပ်ငန်းအတွက်အားပြန်ပြီးတည်ကောင်းလာစေတယ်လို့ယုံကြည်ကြောင်းတကယ်လို့ကမ္ဘာမျက်ဖျားယောဂါတိုက်ခိုက်အစီအစဉ်အခြေခံပေဒရိုအဖွန်ဆိုကပြောတာပါ2019မှာကမ္ဘာတစ်လုံးမျက်ဖျားယောဂါဝေဒနာရှင်ပေါင်း229တန်းလောက်ရှိတယ်လို့ WHO ကခန့်မှန်းပြီးရှင်ကကူးစက်တဲ့ဒဏ်ကြောင့်မျက်ဖျားနဲ့ကမ္ဘာတစ်လုံးတည်ဆွမ်းရသူ4သိန်းကျော်ရှိပါတယ်အများဆုံးကအာဖရိကဒေတာမှာဖြစ်ပြီး94ရာခိုင်နှုန်းရှိပါတယ်ပစိဖိတ်ဒေတာအနောက်ပိုင်းတစ်ခွင်မှာဒီယောဂါကူးစက်မဲ့အရင်နဲ့ရင်ဆိုင်နေရသူကတန်ပေါင်း930လောက်ရှိမယ်လို့ WHO ကခန့်မှန်းထားပြီးဒီထဲမှာတရုတ်နိုင်ငံကမျက်ဖျားယောဂါလုံးဝမဖြစ်တော့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ဒါနဲ့တရုတ်ဟာလာအိုစ်၊ဗီယက်နမ်၊ထိုင်းနဲ့မြန်မာလိုမျက်ဖျားအလျက်ကြီးတဲ့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတာကြောင့်ဂရုစိုက်ဖို့လိုတယ်လို့ WHO ကပြောပါတယ်။